နေတိုးအဖွဲ့ဝင်အဖြစ်ရှောက်ထားတဲ့ဆွီဒင်နိုင်ငံအတွက်ရည်ရွယ်ပြီးအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတူရကီသမ္မတရီဆက်အာဒိုဝန်နဲ့ညှိနှိုင်းဆောင်ရွက်ဖို့ကမ်းလှမ်းလိုက်ပါတယ်။တူရကီရဲ့ရွေးကောက်ပွဲမှာထပ်မံပြီးတော့အနိုင်ရလိုက်တဲ့သက်တမ်းရှိသမ္မတဖြစ်တဲ့အာဒိုဝန်ဟာနေတိုးအဖွဲ့ဝင်ခံမှန်းရခက်ခဲတဲ့ခေါင်းဆောင်တူလည်းဖြစ်ပါတယ်။အင်ဘူရိုဆိုင်ယာ VOA သတင်းတောက်ပက်စီဝီတာကူဆရာရာပြောပို့တဲ့သတင်းလွှာကိုတော့ကိုအောင်ကပြောပြမှာဖြစ်ပါတယ်ဗျာ။
တူရကီသမ္မတရီဂျစ်တေအာဒိုဝမ်ရွေးကောက်ပွဲအနိုင်ရအထိမ်းအမှတ်အနေနဲ့သူ့ကိုထောက်ခံသူတွေကအောင်ပွဲခံနေကြတာပါ။ကမ္ဘာကောင်းဆောင်တွေကဂုဏ်ယူကြောင်းဖုံးဆက်ပြောဆိုကြတဲ့အထက်သမ္မတဂျိုးဘိုင်ဒန်လည်းပါဝင်ပါတယ
်။ F-16 နဲ့သူကလိုချင်နေတာပါ။ဒါဆိုရင်ဆွီဒင်ကိစ္စကိုသဘောတူပေးပါလို့သူ့ကိုကျွန်တော်ပြောထားပါ
။အခုလိုဘိုင်ဒန်ကကန့်လန့်လိုက်တာဟာပထမဆုံးအချိန်မှာတူရကီကအမေရိကန်လုံ F-16 တိုက်လေယာဉ်အစီး40ဝယ်ယူဖို့ကာလကြာရှည်ကလေးကကြိုးစားနေတာဖြစ်ပေမဲ့အမေရိကန်ကွန်ဂရက်လွှတ်တော်ကကန့်ကွက်နေတာပါ။အမေရိကန်ဆိုရဘက်ကတော့သမ္မတရဲ့ကန့်လန့်ချက်ကအပေးယူလုပ်တာမျိုးမဟုတ်ဘူးလို့ဆိုရတယ
်။ That is not a condition.
ဒါဟာဂျိုတင်စီးမြင်စည်းကမ်းသတ်မှတ်တာမဟုတ်ပါဘူး။သမ္မတက F-16 ရောင်းဖို့ကိစ္စသဘောတူထားတာကြားလာပါပြီ။
ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်ကြတဲ့ကဖင်လန်နဲ့ဆွီဒင်နိုင်ငံတို့ဟာနေတိုးအဖွဲ့ဝင်ဖြစ်ဖို့မေ2022မှာစတင်လျှောက်ထားတာဖြစ်ပြီးနေတိုးအဖွဲ့ဝင်နိုင်ငံအားလုံးကသဘောတူအတည်ပြုပေးရမှာပါ။ဖင်လန်နိုင်ငံဟာဧပြီမှာနေတိုးအဖွဲ့ဝင်ဖြစ်လာပေမဲ့ဆွီဒင်နေတိုးအဖွဲ့ဝင်ဖြစ်ဖို့တော့တူရကီကအတည်ပြုမပေးသေးပါဘူး။ဆွီဒင်ဟာတူရကီကအကြမ်းဖက်အဖွဲ့အစည်းဖြစ်သတ်မှတ်ထားတဲ့ကာဒစ္စတန်အလုံသမားပါတီနဲ့ပတ်သက်လို့သဘောထားပြောပြောင်းလာကြောင်းလို့တူရကီဘက်ကပြောပါတယ်။လာမယ့်ဇူလိုင်မှာကျင်းပမယ့်နေတိုးထိပ်သီးအစည်းအဝေးမှာတော့ဆွီဒင်အဖွဲ့ဝင်ဖြစ်လာဖို့အားလုံးကမျှော်လင့်နေတာပါ။
What we are going to see is a bit of
Vilnius take this ဆွေးနွေးပွဲမတိုင်ခင်ကာလအတွင်းရှင်းစရာရှိတာတွေကိုရှင်းနေတဲ့သဘောပါဆွေးနွေးပွဲပြီးရင်တော့ဒီကိစ္စအဖြစ်ထွက်လာနိုင်ပါတယ်
တိုက်လေရင်ကိစ္စအပြင်အမေရိကန်နဲ့တူရကီဆက်ဆံရေးကလည်းအေးဆက်ဆက်ဖြစ်နေကြတာပါ
It's never 100% on us.
ဒီကိစ္စနဲ့ပတ်သက်ပြီးကိုယ့်ဘက်ကတရားရာဂိုင်းလုံးရှိမနေခဲ့ပါဘူး။50ရာဂိုင်းလုံးကျော်ဟိုဘက်မှာရှိနေတာမဟုတ်ဘူးလို့မျှော်လင့်ရပေမဲ့ဘိုင်ဒန်နဲ့အာဒိုဝန်ကြားပုံကိုချင်းဆက်ဆံရေးပေါ်အများကြီးမူတည်နေပါတယ်။အရင်ကဆက်ဆံရေးတင်းမာနေပေမဲ့ဒီလိုပြောဆိုတာကကောင်းမွန်တဲ့ခြေလှမ်းအစပါ။
တူရကီသမ္မတအာဒိုဝန်ဟာယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်တာနဲ့ပတ်သက်လို့ပြစ်တင်ရှုတ်ချပေမဲ့အနောက်နိုင်ငံတွေကရုရှားကိုတန်ခတ်ပိတ်ဆို့တဲ့အခါမှာပူးပေါင်းဆောင်ရွက်တာမျိုးမရှိတဲ့အပြင်ကုန်သွယ်ရေးဘိုက်မှာရုရှားနဲ့ပုံမူပူးပေါင်းဆောင်ရွက်နေပါတယ်ခင်ဗျာ